ကချင်လက်နက်ကိုင် KIA အဖွဲ့အတွက်ရောစစ်တပ်အတွက်ပါစီရအချက်ချာကြားတဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်တွင်ကအလော့ဘွန်စခန်းကို KIA ကမလကုံပိုင်းတင်ယူခဲ့ပြီးတဲ့နောက်နှစ်ဖက်တပ်တွေကြားပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့တာပါ။လောလောဆယ်မှာတိုက်ပွဲတွေငြိမ်သက်နေလို့ဒေသခံတို့လေယာစိုက်ပျိုးဖို့ပြင်ဆင်နေချိန်မှာစစ်ကြံလက်နက်နဲ့မီးမြှုပ်မိုင်းတွေကြောင့်အရသာထိခိုက်တာတွေရှိနေကြောင်းဒေသခံတယောက်က VOA ကိုပြောပါတယ်
武昌呀你哇铁那嘛我这种供养也会多哇还要还嘛当然不你路里嘛还嘛路边啥都这样的哎呀我今天啊进入今年七月你又今天啊供养多的供养多的还是多的把我们区分的比啊边疆嘛更秘密了吧你要再吃到提多的比如买户差啊啦这边帮忙的提多的你要再吃到啊贵多的路标了အခုဟိုမြစ်နာဟိုတာချေယူမှာဆေးကုနေတာမင်းမင်းညရှင်းနိုင်မှာ operation ဝင်တယ်တဲ့
မိုင်းနေမီတာအင်္ဂါနေ့ကဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကလည်းဝဝကွန်ပန်ကြီးရွာမှာလင်မယားနောက်မိုင်းနေမီပြီးအမျိုးသမီးတည်ဆုံးခဲ့တယ်လို့အမျိုးသားကဗမော်ဆေးယူမှာတွားရောက်ကူတာခဲ့ရပါတယ်ဧပြီလနဲ့မေလကဖြစ်ပွားခဲ့တဲ့ဆလောင်းကုန်းတိုက်ပွဲမှာစစ်တပ်ဘက်ကလင်းနဲ့ဘုံကျဲတာလက်နက်ကြီးနဲ့ပစ်ခတ်တာတွေနေစဉ်လို့ရှိခဲ့ပြီးတော့စစ်ပွဲလက်ကျန်မပေါက်ကွဲသေးတဲ့ဘုံနဲ့လက်နက်ကြီးကြီးတွေလေယာဉ်တွေအတွင်းမှာကြန့်ရှိနေသေးကြောင်းလဲဒေသခံအမျိုးသမီးတူကပြောပါတယ်
။သူကတချို့ဟာတွေတော့ဆီမကောက်သေးဘူးပဲ။အများကြီးကြန့်နေတယ်။မိရင်နဲ့လာချထားတဲ့ဟာတွေဆိုရင်ကြီးတွေအဲ့ဒါတွေလည်းလာမသိဘူး။တောင်ချင်းမှလေ။မိုင်းပုံးတွေရောဟိုလိုမျိုးစံကာတွေရောအဆောစားပဲမကွဲတဲ့ဟာတွေပေါ့ကွာ။နေထဲမှာလည်းအများကြီးတချို့နေရာတွေအများအဖြစ်ဆိုရင်တောင်ပေါ်မှာပူဆိုးတဲ့
တိုင်ပွဲပြင်းထန်စဉ်ကမြို့တစ်ဂုံလုံးနဲ့ CSR တဲ့အနီးနားရွာတွေကလူ 9,000 ကျော်လောက်ဟာမိုးမောင်းတဲ့ဗမော်မြို့တွေကိုတိမ်းရှောင်ခဲ့ကြပါတယ်။တိုက်ပွဲတွေငြိမ်နေချိန်ရွာသားတချို့ကလေယာဉ်ဆိုင်ပြို့ဖို့နေရာပြန်လာတာရှိသလိုတချို့ကလေးတွေလည်းကြောင်းတက်ဖို့ပြန်လာတာရှိနေပါတယ်။ဒါပေမဲ့မြေမြုံမိုင်းနဲ့မပေါက်ကွဲတဲ့လက်နက်ကြီးကြီးတွေမရှင်းလင်းရတာကြောင့်ဒေသခံတွေဟာရွာအနီးဝန်းကျင်သွားလာဖို့အတွက်စိုးရိမ်တာတွေရှိနေတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတဦးကပြောပါတယ်။
အဲမြို့ကြီးကုံတော့တော့ခွင့်ရောင်းကြကြောတော့တိုးရွာသားတွေပြန်ပြီးဆိုပေမဲ့လည်းဒီရွာပြင်ထွက်လို့မရတဲ့အနေထားတော့ရှိရစရာဒီတောင်ချေပဲလို့တို့မတော်ခိုင်းပေါ့အေးပဝင်းကျင်အဲ့လောက်ပဲအချင်းပြေသေးရပေါ့စရာလွန်ခဲ့တဲ့အပတ်ကတော့ဒီဆက်ကားကနေပြီးတော့ဒီမြို့ကြီးကျောင်းကိုဖွင့်ဖို့မြို့ကြီးကျောင်းဝင်းမှာတော့ဘိုင်းရှင်လင်းရေးလုပ်တယ်လို့တော့ပြောပေါ့စရာဒါပေမဲ့ကျောင်းဝင်းမှာပဲလုပ်တော့ဇာနဲ့ညမာတွေလည်းမရှိနိုင်ဘူးလို့တော့ဘယ်သူမှပြောလို့မရဘူးကွာဒါလူတွေကစောင့်စားစိတ်ပေါ့ဆရာရ
ဆလောင်းကုန်းတိုက်ပွဲတုန်းကလည်းလက်လက်ကြီးကြီးထိမှန်တာကြောင့်တန်ဃာတော်တစ်ပါးပြန်လွန်ခဲ့သလိုအ ਨੇ ဆုံးဒေသခံ6ယောက်တိဆုံးပြီးတော့10ယောက်ထပ်မနေထိခိုက်ဒဏ်ရာရခဲ့ပါတယ်မိုးမောင်းတဲ့ဒေါ်ဖုံးရံမြို့နယ်တွေဘက်မှာလက်ရှိမှာတော့တိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကပြီးခဲ့တဲ့အပတ်မှာနေ့စဉ်ဆိုသလိုစစ်တီနဲ့ရိတ်ခါပို့ဆောင်တာတွေရှိခဲ့ပါတယ်မနေ့ကလည်းနွမ်းလန်းရွာတက်စခန်းကိုကားခွန်စီရောက်ရှိအားဖြည့်ထားဝင်ရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့2020ခုနှစ်အတွင်းကတော့မြန်မာနိုင်ငံမှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်တေဆုံးသူ69ယောက်ရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ185ယောက်ရှိကြောင်းနဲ့ထိခိုက်ဒေဆုံးသူတွေရဲ့ထောက်ဝကျော်ဟာရခိုင်ပြည်နယ်ကဖြစ်ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။